ဆရာတို့ဒီလွတ်တော်ကဖွဲ့စည်းထားတဲ့ဆရာတို့ကော်မတီပေါ့နော်မြောက်ဦးကိစ္စဒီစုံစမ်းရေးအဖွဲ့ပေါ့လွတ်တော်ဖွဲ့စည်းထားတဲ့အဖွဲ့ကိုပူးပေါင်းဆောင်ရွက်မှုမလုပ်ဖို့ဆိုပြီးအစိုးရပြည်내အစိုးရကဒီတပ်ဆိုင်ရာဌာနတွေကိုညွှန်ကြားထားတယ်ဆိုပြီးသတင်းထွက်နေလို့ဆရာဘယ်လိုမျိုးဆရာသိထားလဲဗျာ
ကျွန်တော်တော့အဖွဲ့ဟာဖွဲ့စည်းပုံအခြေခံဥပဒေပုံမှ160ခွန်ကာကြီးနဲ့မညီညွတ်ဘူးဆိုပြီးတော့သူတို့ကဒီအဖွဲ့ဟာဖွဲ့စည်းအုပ်ချုပ်မှုအခြေခံဥပဒေနဲ့မညီပြီးတော့ဒီလိုဖွဲ့ရမယ်အဖွဲ့ဟာလည်းပဲပြည်ထောင်စုကနေဖွဲ့ရမှာအစိုးရကနေဖွဲ့ရမှာအခုဖွဲ့ထားတဲ့အဖွဲ့ကဖွဲ့စည်းပုံနဲ့မညီဘူးဒါလို့ဆိုတော့ဒီအဖွဲ့မှာပါဝင်တဲ့ဥက္ကဋ္ဌဦးအောင်ဝင်းနဲ့အတွင်မူဦးထွန်းပါစိန်တို့အဖွဲ့ဟာတကယ်လို့များနေဟိုဆင်းလို့ရှိရင်ပေါ့နော်အဲ့ဒီဌာနဆိုင်ရာတွေကိုအမင်းမြတ်မြဲစီစစ်မယ်အဲ့ဒီအချိန်မှာဌာနဆိုင်ရာတွေအနေနဲ့ဟိုမဖြေဖို့ပေါ့နော်နောက်ပြီးတော့စာရွက်စာတမ်းထောက်ထားတွေမပေးဖို့တကယ်လို့များအဲ့လိုစာရွက်စာတမ်းထောက်ထားတွေပေးခဲ့မယ်သူတို့မေးတာကိုဖြေခဲ့မယ်ဆိုလို့ရှိရင်ဖြေချသူရဲ့တာဝန်ပေးတဲ့သူရဲ့တာဝန်ဆိုပြီးတော့သူတို့ကထုတ်ထားတာပါတယ်ဖေဖော်ဝါရီလ5ရက်နေ့ကနေထုတ်ထားတာရှိပါတယ်အဲ့ဒါကိုလည်းကျွန်တော်တို့သိပါတယ
်ပြည်내အစိုးရဖွဲ့ကအကြောင်းပြတယ်169ကာကြီးဖွဲ့စည်းပုံအခြေခံဥပဒေပုံမှန်169ကာကြီးကရောဘယ်လိုပြဋ္ဌာန်းထားတာမျိုးလဲဆရာဆရာတို့ဒီအဖွဲ့အားကိုတကယ်မညီတာမျိုးလား
မဟုတ်ပါဘူးကျွန်တော်တို့ကညီပါတယ်ကျွန်တော်တို့ကပုံမှန်169လို့ပဲပြဋ္ဌာန်းတယ်ကာကြီးဆိုတာလည်းမပြဘူးခါခွဲဆိုတာလည်းမပြဘူးအဲ့ဒီပုံမှန်169မှာကာကြီးခါခွဲခါငယ်ဆိုတာပါတယ်ဒါလို့ဆိုတော့သူတို့ကသူတို့လိုချင်တဲ့ point တစ်ခုကိုဆွေးပြီးတော့ကျွန်တော်တို့မညီဘူးလို့ပြောနေတာကျွန်တော်တို့ကဖွဲ့စည်းပုံအခြေခံဥပဒေပုံမှန်169အရာတိုင်းဒေသကြီးပြည်နယ်လွှတ်တော်ဆိုင်ရာဥပဒေပုံမှန်20/25အရာတိုင်းဒေသကြီးပြည်နယ်နေဥပဒေပုံမှန်60နှစ်ကာကြီးခါခွဲအရာဆိုတာကျွန်တော်တို့ဖွဲ့စည်းတာဝန်ပေးထားတာကဒီပုံမှန်တွေနဲ့ပေးထားတာသူတို့ကလိုရင်းတစ်ချက်ကိုဆွေးပြီးတော့ဒီကာကြီးကိုပဲသူတို့ဆိုထားတာ
ဟုတ်ကဲ့ဆရာကာကြီးမှာကဘယ်လိုမျိုးပြဋ္ဌာန်းတာမျိုးရှိလဲဆရာ
အေးကာကြီးမှာကတိုင်းဒေသကြီးတုံပြည်နယ်လွှတ်တော်ပြီးဖွဲ့စည်းပုံအခြေခံဥပဒေအရာအနန္တာဒီဥပဒေကျူရဲတိုင်းရင်းသားလူမျိုးများအရေးကိုလေ့လာတင်ပြနိုင်စေရဲ့အတွက်လိုအပ်သည့်အခါကော်မတီနှင့်အဖွဲ့များကိုသက်ဆိုင်ရာတိုင်းဒေသကြီးသုံးဖို့ပြည်နယ်လွတ်တော်ပေါ်စလီများဖြင့်ဖွဲ့စည်းနိုင်ပြီလို့အဲ့လိုပြဋ္ဌာန်းထားတယ်ကျွန်တော်တို့အဖွဲ့မှာကဒီပြည်နယ်လွတ်တော်ဒီလွတ်တော်ပေါ်စလီသက်သက်ဖွဲ့စည်းထားတာမဟုတ်ဘူးကျွန်တော်တို့ရခိုင်ပြည်နယ်လွတ်တော်ဥပဒေရေးရာနဲ့သာပိစာရနာဆိုင်ရာလွတ်တော်အကြံပေးအဖွဲ့ကလည်းပါဝင်နေလို့ဆိုတော့ကျွန်တော်တို့ခါခွဲမှာကဘလို့ပြထားလဲဆိုတော့တိုင်းဒေသကြီးသုံးဖို့ပြည်နယ်လွတ်တော်ဒီအထက်ပါကော်မတီနဲ့အဖွဲ့များတဲ့သင်းလျော်သည့်နိုင်ငံသားများကိုထည့်သွင်းဖွဲ့စည်းနိုင်ပြီလို့ရေးထားတယ်ကျွန်တော်တို့ကသင်းလျော်သည့်နိုင်ငံသားများကိုထည့်ထားတယ်လေဆိုတော့သူတို့ပြောရတာကသိဟောမဖြစ်ဘူးပေါ့နော်ကျင်းလည်းလည်းမကြဘူးဘယ်ကိုထောက်ပြတယ်ဆိုတာလည်းသူတို့အဲ့ဒီအချက်မှပေါ်ပြလို့မထားဘူ
းဆိုတော့ဒီလိုညွှန်ကြားတာနဲ့ပတ်သက်ပြီးတော့ဆရာတို့လွှတ်တော်ကိုယ်စားလှယ်ဒီအနေနဲ့ကရောအစိုးရကိုဒီမေးခွန်းမေးဖို့ရှိမလားဗ
ျဒါကျွန်တော်တို့၅ရင်းနဲ့သူတို့ထုတ်တာကိုကျွန်တော်တို့သိထားပြီဒါမှမဟုတ်ကျွန်တော်တို့တခုမှမပြောဘူးနောက်တစ်ခါ9ရက်နေ့မှာကျွန်တော်တို့ရခိုင်ပြည်နယ်လွှတ်တော်ကိုသူတို့ကဒီဥပဒေနဲ့မညီဘူးဆိုတဲ့အကြောင်းကြားစာပို့တယ်ပို့တဲ့အချိန်မှာကျွန်တော်တို့ဒီ7ရက်နေ့မနေ့မှာကျွန်တော်တို့ဒီကော်မတီထဲမှာပါဝင်တဲ့အဖွဲ့ဝင်တွေကြီးတော့ကျွန်တော်တို့ဒီဥပဒေအကြံပေးအဖွဲ့ရေပူးပေါင်းပြီးတော့အစည်းအဝေးလုပ်ကြတယ်အဲ့ဒီအစည်းအဝေးမှာပဲကျွန်တော်တို့ဟာဖွဲ့စည်းပုံနဲ့အညီဖွဲ့ထားတဲ့အဖွဲ့အစည်းဖြစ်တယ်ဖွဲ့စည်းပုံဘယ်တော့မှကျွန်တော်တို့ကဘောင်လုံးနဲ့ဘောင်လုံးပြီးတော့ဖွဲ့ထားတာမဟုတ်ဘူးဆိုတာကိုကျွန်တော်တို့တုံ့ပြန်မယ်စစ်စစ်မှာကျွန်တော်တို့ကစာနဲ့ပြန်ပြီးတော့တုံ့ပြန်ဖို့အဲ့လိုကျွန်တော်တို့လုပ်နေစင်မှာပဲရခိုင်ပြည်နယ်အစိုးရအဖွဲ့ကဒုညွန်ထုတ်တယောက်ကနေပြီးတော့ကျွန်တော်တို့ကိုလာပြီးတော့ဖုံးဆက်တယ်အဲဒီလိုမျိုးမတုံ့ပြန်ပါနဲ့လုံးလုံးစီကျွန်တော်တို့ထုတ်ထားတဲ့စာကိုလည်းဆိုင်းငံ့ပေးပါ register ထဲမှာလည်းမထည့်ပါနဲ့ဆိုပြီးတော့ကျွန်တော်တို့စီကအဲ့ဒီစာရွက်တွေကိုလွတ်တော်ဝန်ထမ်းတွေကပြန်ပြီးတော့သိမ်းယူတယ်ကျွန်တော်တို့ကဥက္ကဋ္ဌစီဖုံးဆက်တယ်ဒီလိုမျိုးရှိတယ်ဥက္ကဋ္ဌကြီးဒါကိုကျွန်တော်တို့ဘယ်လိုလုပ်ရမလဲကျွန်တော်တို့တုံ့ပြန်ဖို့တော့အစဉ်သက်မှာပဲစသည်အပြင်ကျွန်တော်တို့ဒီလိုမျိုးဆွေးနွေးကြတဲ့အချိန်မှာဥက္ကဋ္ဌကရခိုင်ပြည်နယ်ဝန်ကြီးချုပ်နဲ့သူဖုံးနဲ့ပြောထားပြီးပြီတဲ့အဲ့လိုဆိုတော့မင်းတို့မတုံ့ပြန်နဲ့တော့သူတို့ပြောသလိုဆိုင်းငံ့ပေးလိုက်ပါနောက်ငါရောက်မှာပဲအဲ့ဒီကိစ္စကို တက်လက်ဆောင်ရွက်ကြမယ်လောလောဆယ်မတုံ့ပြန်တဲ့တော့လို့ကျွန်တော်တို့ကိုသူကတားထားပါ
ဟုတ်ကဲ့ပါဆရာအခုလိုဖြည့်ပြတဲ့တော့ RF ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျေးဇူးပါပဲ